မြန်မာနိုင်ငံသားတွေအပါအဝင်မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကအလုပ်ပြန်ခန့်နိုင်မဲ့အစီအစဉ်ကိုမလေးရှားအစိုးရကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မလေးရှားမှာတရားမဝင်နေထိုင်နေကြတဲ့အလုပ်သမားတွေကိုလုပ်ငန်းဝင်တွေမှာတရားဝင်အလုပ်ပြန်ခန့်နိုင်ဖို့ဆုံးဖြတ်ထားကြောင်းမလေးရှားပြည်ထရေးဝန်ကြီးဟမ်ဆာဘင်ဇိုင်နူဒင်ကနိုဝင်ဘာ12ရက်မှာကြေညာလိုက်တာပါ။အစီအစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတန်ရုံအနေနဲ့ဘယ်လိုချိတ်ဆက်ဆောင်ရွက်ရမယ်ဆိုရဲ့အသေးစိတ်ကိုတော့မလေးရှားအစိုးရကနောက်ထပ်ကြီးညာဖို့ရှိကြောင်းမြန်မာတန်ရုံအလို့သမားတန်ရာရှိဥအောင်စုံမင်းက VOA ကိုပြောပါတယ်
။တရားမဝင်အလို့သမားကိုသူကနီးလန်းနှစ်ခုနဲ့အဆင်ပြေအောင်လုပ်ပေးမဲ့သဘောပေါ့နော်။ပထမနီးလန်းကတော့ဒီနိုင်ငံမှာရှိနေတဲ့အလို့စောက်လို့ရေး၊စိုက်ပျိုးရေး၊ agriculture ပါညာပေါ့နော်။အလို့နေရာတွေကိုသူတို့ကပါမစ်ချပေးမယ်။နောက်တစ်ခုကကြတော့ပြန်ကျင်းလဲသူကဟိုဟာပြန်ဖို့ရအတွက်သူက program တစ်ခုလုပ်ပေးမယ်ဆိုပြီးတော့သူတို့ချင်းဆွေးနွေးထားတာပေါ့နော် human resource ရယ် immigration ရယ်သူတို့အစီပြည်တဲ့ချင်းပြည်တဲ့ရယ်အဲသူတို့ဆွေးနွေးပြီးတော့ပြန်ဖို့မဲ့အစီအစဉ်ရှိတယ်ဆိုတဲ့ဟာကိုသတင်းထုတ်ပြန်တာပေါ့နော
်မလေးရှားအစိုးရရဲ့အခုကြေညာချက်မှာအလုပ်လုပ်ခွင့်တက်တန်းကြော်နေတဲ့သူတွေကိုလည်းတတ်သိခံလက်မှတ်ပြန်လျှောက်ခွင့်ရမယ်ဆိုတာကိုလည်းထည့်သွင်းပြောသွားပါတယ်မလေးရှားနိုင်ငံကအိမ်ကြီးချင်းအင်ဒိုနီးရှားနိုင်ငံလောက်ကိုဗစ်ရောဂါစိုးစိုးရွားရွားမဖြစ်ခဲ့ပေမဲ့ကပ်ရောဂါကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစီးပွားရေးထိခိုက်ချက်သက်ရောက်မှုကိုခံစားနေရကြောင်းလည်းသတင်းတွေမှာရေးသားထားပါတယ်။ဒါကြောင့်လည်းအခုလိုအစီအစဉ်တွေလှုပ်လာတာဖြစ်နိုင်ကြောင်းဥအောင်စုံမင်းကဆက်ပြောပါတယ်
။သူတို့ရဲ့နိုင်ငံရဲ့စီးပွားရေးကတော့ထိတာပေါက်ကျနေတဲ့သဘောမျိုးမှာရှိတယ်။အဲလိုဟာကိုပြန်ပြီးတော့ recover လုပ်ချင်တာလည်းပါနိုင်တယ်။နောက်တစ်ခုကအထောက်ထားမဲ့တွေကိုအဲလိုပြန်ပြီးတော့ရှင်းပြတာလည်းပါလိမ့်မယ်ပေါ့နော်။သူအဖေကအထောက်ထားမဲ့တွေကသူတို့ contact လုပ်လို့မရတာလို့ဘာလို့ပေါ့နော်။နောက်တစ်ခုကဟိုတရားဝင်စီးကူတာလို့မရတော့ဟိုအတွင်းထဲမှာချိန်ပြီးတော့အဲ့လိုဖြစ်တာလို့ဘာလို့အဲ့လိုဟာမျိုးတွေရဲ့အကြောင်းပြချက်ကတော့အမျိုးဟို issue လေးငါးခုတော့ရှိတာပေါ့နော်
။မလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာလူသားကနှစ်သိန်းခွဲဝန်းကျင်ရှိပြီးစာရင်းမရောက်တဲ့တရားဝင်အလုပ်သမားကလည်းတိတ်တက်ချီရှိနိုင်တယ်လို့ခန့်မှန်းထားတာလည်းရှိပါတယ်။မြန်မာအတိုင်းအဝန်းမှာလည်းဒီကိစ္စကိုနားဆွနေပြီးမလေးရှားအစိုးရရဲ့တရားမဝင်အလုပ်သမားတွေကိုအရေးယူရတဲ့အစီအစဉ်တွေရှော့ပေါက်လာမယ်လို့မြင်ကြောင်းလဲမလေးရှားရောက်အလုပ်သမားတဦးဖြစ်တဲ့ကိုအောင်စောက VOA ကိုပြောပါတယ
်။ဒီမှာမထုတ်ပေးဘူးသူတို့တယ်ဝင်တော့ကျင်ညာထားတယ်။ဘာလို့တရားကနေစလုပ်ပေးမယ်ဆိုတော့သူကျင်ညာတဲ့မှာတင်ထားတယ်။ရှော့ပေါက်လိုက်မယ်တော်တော်ရှိတယ်လို့
တကြောပြန်ကိုဗစ်ရောဂါကူးစက်နှုန်းပြန်တက်လာလို့မလေးရှားနိုင်ငံရဲ့မြို့အများစုမှာအသွားအလာကန့်သက်ထားတော့ဖြစ်ပါတယ်။ဒီကပ်ရောဂါအခြေအနေတွေကြောင့်ပြည်ပကအလုပ်သမားတွေကိုထပ်ပြီးဝင်ခွင့်မပြုသေးပါဘူး။ဒါကြောင့်လက်ရှိပါမစ်တက်တန်းကုန်နေတဲ့နိုင်ငံတွင်းကမြန်မာအပါအဝင်ပြည်ပလူသားတွေကိုရှော့ပေါက်ပေးမဲ့အစီအစဉ်တွေစဉ်းစားလာနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။